Just like backyard barbecues or a day at the pool, the Three Rivers Festival has always been a part of our summer fun. And the festival returns July 12th to the 20th. It kicks off with the annual Three Rivers Festival Parade. Browse art in the park with local artisans. Bring the family to Children's Fest. Stroll through Junk Food Alley. And don't forget about the festival concerts at the Hoosier Lottery stage with live music from nationally renowned acts. You can buy your concert tickets or check out a schedule of events at threeriversfestival.org. Don't miss the best summer experience in Fort Wayne, the Three Rivers Festival.
Tengha SBS Myanmar Pai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin saung ma rwe ko sha phwe ba.
SBS Myanmar Pai go inga ne sne ne nya 10 nai ma na sin nai dilo online ga ni le a chein myi na sin nai ma bi.
ရာကြီးစုဝင်းနေတဲ့လူအုပ်ကြီးဟာလူတယောက်ရဲ့အော်ခေါ်တန်ကိုအာယုံဆိုင်နာထောင်နေကြပါတယ်။ဒီလိုလူစုလူဝေးရှိနေကြတာဟာပွဲလန့်သဘင်တစ်ခုတော့မဟုတ်ပါဘူး။ Unique Identification Number UID လို့ခေါ်တဲ့ Digital မှတ်ပုံနဲ့ Smart Card ကိုရဖို့ရာနဲ့ချီတဲ့ပြည်သူတွေဟာအပူဒဏ်ကိုအတူရင်စောင့်ဆိုင်နေကြရတာပါ။တိကတ်ဟာအသက်ဆန်တဲ့အထက်ရှိသူတွေအတွက်အီလက်ထရောနစ်နဲ့ကိုယ်ရေးအချက်လက်တွေစီးပွားအချက်လက်တွေကိုကောက်ယူမှတ်ပုံတင်ထားတဲ့ကဏ္ဍ10လုံးပါစာရွက်တစ်ခုသာဖြစ်ပါတယ်။အဲ့ဒီစာရွက်ပြုလို့ရမှာတရက်ထဲနဲ့ရတဲ့သူတွေလည်းရှိသလိုတန်းစီသူတွေများပြားတဲ့အတွက်လှည့်ပြန်ကြရသူတွေလည်းရှိပါတယ်။မှတ်အကျဉ်းသားကတော့ကရင်ပြည်နယ်မြောက်ရီမြို့ကလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနလဝကယုံရှိမှတန်းစီကြရသူပါ။
တက်ခေါက်တော်ကသူတို့က14ရဖို့အတွက်တန်းစီရဆိုတော့လေ14ရဖို့အတွက်တန်းစီတဲ့လူတွေကတသက်အများကြီးပဲပြီးရင်ဒီ14ရပြီတာလူတွေကအဲ့ဒီမှာလွဲလို့ဆိုပြီးအမားပြင်ဖို့အတွက်နဲ့အဲ့ဒီတက်မျက်လုံး skin တို့ lash skin တို့လာဖတ်တဲ့လူတွေကတသက်အဲ့ဒီမှာရုံးမှာတော့လူအပြည့်ပဲလူဟောင်းတွေရောလူသစ်တွေရောအဲ့လိုဒါပေမဲ့အဲ့တုန်းကလည်းဘယ်လိုပြောမှလဲလူတွေကအရန်တိုးချိတ်လို့ဆိုပြီးတော့မှသူတို့ကပြီးမှဝင်တော့ပဲနဲ့လုံးဝတကားတွေကိုပိတ်ထားလိုက်တာအဲ့ဒါကြောင့်မလို့လေအပြင်မှာအရန်တွေချိတ်ချိတ်တိုးပြီးတော့မှတကားကိုဖွင့်လာနေဟိုအတင်းတိုးကျိတ်ပြီးလဲလဲတက်တည်နင်းတဲ့အထိကိုဝင်လူဝင်ကြတာဘယ်လိုခံစားလဲဆိုတော့ယူးချင်တာဟောတပတ်လာလိုက်တပတ်ချိန်နဲ့ချိန်တိုင်းတစ်ချိန်လုံးလာနေပြီးတော့မှတပတ်မှလည်းအဆင်ပြေပြေဖြစ်သွားတာမရှိဘူးအခုဆိုရင်3လ3ပတ်လောက်ပဲရှိနေလေခဏခဏလာနေရပြီးလာပြီးရင်လည်းသူကစမကတ်မရရင်တုံးမထုပေးဘူးဆိုတော့လေ
မေလာတရက်ကစားလို့အိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်၊ချိုင်းနဲ့အိန္ဒိယနိုင်ငံတွေကိုနေဆိုင်ကကနေသွားလို့သူတွေနဲ့နိုင်ငံကူးလက်မှတ် passport ပြုလုပ်လို့သူတွေဟာ UID အများခေါ်စမကတ်မဖြစ်မနေကိုင်ဆောင်ထားရမှာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်။ကြအပြင် UID စမကတ်ရှိမှသာနေဆက်ဖြတ်တန်းခွင့်လက်မှတ်ထုတ်ပေးမှာဖြစ်တယ်လို့စစ်ကောင်စီကဧပြီ5ရက်မှာထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီလိုထုတ်ပြန်ပြီးတဲ့နောက်မှာတော့စစ်ကောင်စီရဲ့လဝကဝန်ထမ်းတွေကလဝကရုံးတွေအပြင်ရက်ွက်အလိုက်အုတ်ချုပ်ရေးရုံးတွေမှာလက်ခံလှုပ်ဆောင်ပေးကြတာရှိပါတယ်။ဒီလို UID ရှိမှသာနေဆက်ဖြတ်ကျော်ခွင့်လက်မှတ်ထုတ်ပေးတဲ့ပုံစံတွေကြောင့်နေဆက်မြို့တချို့ကလူဝင်မှုကြီးကြပ်ရေးရုံးတွေမှာတန်းစီစောင့်ဆိုင်နေသူတွေများပြားခဲ့တာပါ။တန်းစီတဲ့သူအရေးအတွက်နဲ့ကပ်ပြုတ်လုပ်ပေးတဲ့ဆက်မမြတာတာကြောင့် UID ရရှိဖို့ရက်ချင်းကြိုယူသူတွေလည်းရှိပါတယ်။တရုတ်မြန်မာနယ်စပ်မူဆဲမြို့မှာ UID ရက်ချင်းယူထားသူဟာ2025ခုနှစ်အတွင်းကိုရောက်ရှိနေပြီဖြစ်သလိုတိကျလုပ်ငန်းပို့တွင်စီဖို့တာဝန်ရှိသူတွေကိုဆက်အသစ်တွေချပေးဖို့အကြံပြုထားတယ်လို့ကမ်းလက်ကူညီပရဟိတအသင်းရဲ့ဥက္ကဋ္ဌဖြစ်သူကိုထေကပြောပါတယ
်။ဒီမူဆဲမှာကဆက်ကတလုံးနဲ့ရှိနေတဲ့အခုချိန်လေးပေါ့နော်ဒီနေ့အဲ့တော့တရက်ကို100လောက်ပဲလုပ်နေတယ်။တရက်ကို100လောက်လုပ်ပြီးနိုင်တော့လုပ်ချင်တဲ့လူက5,000ရှိတယ်။လုပ်ပြီးနိုင်တာတရက်ကို100ဆိုတော့ဒီဟိုလေးဟိုရက်ချင်းနေပေးရတာပေါ့။ရက်ချင်းပေးတာက2025ဟိုအတွင်းကိုရောက်သွားပြီ။အရင်အရေးကြီးတဲ့လူတွေကတော့မလုပ်လဲဆိုတော့ပမော်လူနေရာမျိုးကိုသွားပြီးတော့မူဆဲနေပမော်ကိုကာကင်တော့ငါသွားကြတယ်အွဲလိုက်။ပြီးရင်လာရှိုးငါသွားကြတယ်။လာရှိုးကလည်းအခုအရင်ကျက်လာတဲ့အတွက်ဒီမန္လေးလိုဟာမျိုးနေကိုသိပြီးတော့အဲ့ဒီဒီနေ့ကိုသိပြီးတော့သူတို့အောက်စုတိုက်လို့ကြတာပေါ့နော်လုံးဝနေလဲဆိုတော့နှစ်တုံနဲ့ဒီစောက်အောင်မယ်ဆိုရင်ငလန်းစီရိတ်ကြီးစာစီရိတ်ကြီးဖန်ခါကလေးဒါတွေနဲ့ဆိုသူတို့လည်းအဆင်မပြေနိုင်ဘူးပေါ့လေအဲ့ကြောင့်မို့အမြန်ရနိုင်တဲ့နည်းဖြစ်တဲ့ဒီမျိုးတွေကိုသွားပြီးတော့လုပ်ကြတယ်
UID ပြုတ်လုတ်ပေးတဲ့ဆက်မလုံလောက်တာကြောင့်ကတ်ပြုတ်လို့ရမှာကြံ့ကြာတာတွေပြင်ဆောင်ရွက်ပေးနေသူတွေရဲ့ကြိုတင်ပြင်ဆင်မှုအားနည်းနေတာရှိတယ်လို့ဆိုပါတယ် UID ပြုတ်လို့ရမှာလဝကကဖြည့်သွင်းထားတဲ့ကိုယ်ရည်အချက်လက်နဲ့မှတ်ပုံတင်ပြုတ်လုတ်စဉ်ကဖြည့်သွင်းခဲ့တဲ့အချက်အလက်မှားယွင်းမှုတွေကြောင့်ကြံ့ကြာမှုတွေရှိခဲ့တယ်လို့သိရပါတယ်ပတ်ပုံတင်ပြုလို့ရမှာဖြည့်သွင်းခဲ့တဲ့အချက်လွတ်တွေကိုလှဝကကသူတို့ရဲ့ကွန်ပျူတာထဲစာရင်းသွင်းခြင်းတိကျမှုမရှိဘဲဖြည့်သွင်းမှုတွေကြောင့်အခုလိုမှားယွင်းတာတွေလော့ကျတာတွေဖြစ်ပေါ်နေတာဖြစ်တယ်လို့လှဝကနဲ့နှိစက်သူတွေကဆိုပါတယ်။ကျတဲ့ကိစ္စ
ဆိုတော့သွားကြည့်ရတယ်မပုံဘူးကွာ။ဥပမာဟိုစကိုင်းမှာရိုက်တာ၊ဆေးလက်မိုးဘီနယ်မှာရိုက်တာအဲ့ဒီနေရာမှာမပုံဘူးလို့ဒီဒါတွေထည့်ဆွလိုက်လို့ရှိတယ်ကွာ။ဟိုတကယ်ရရတော့အပြင်မှာလည်းမယ်အပေါ်မှာလည်းမယ်ဒီမှာလည်းမယ်မာဗီယာမင်းလည်းမဥစ္စာပါကလေးကိုဆက်နေတယ်မတ်တခါကျတော့သုံးလုံးကိုရှင်းလို့ကချင်တော့အဲ့ဒီခင်းလို့ရပါတော့အဲ့ဒီရဲ့နံပါတ်ဟိုဂျူနီတွေလဲသွားတာရှိတယ်ပြောတာနဲ့ဒီမှာပုံလေးထဲမှာထဲတာနဲ့မထဲနိုင်ကြဘူးပါဆိုအဲ့ဒါဒီကလဲတော့လို့ဆိုတော့ရှာပါတယ်ဟာဘလို့ပြန်လုံးလို့ရလဲဆိုဒီကအချက်လက်တွေဒီလိုကြီးရောဟိုပါတော့ပြန်ပြရတော့မတော့ပြန်ပြီးတော့ဟိုအနေပြီးတော့
မှားရင်လော့ကျတာတွေဖြစ်ပေါ်တဲ့အခါ data အချက်လက်တွေကိုနှိပ်ပြီးတော့ကိုပြန်တင်ရတာကြောင့်တက်ကြမှုတွေမဖြစ်ဖို့နဲ့အချိန်မြင့်မြန်ရဖို့လဝကဝန်ထမ်းတွေကိုငွေကြေးပေးလက်ထိုးရတာတွေရှိတယ်လို့ပြုလုပ်သူတွေကဆိုပါတယ်ဒီစနစ်ပြောင်းလဲကျင့်သုံးမိတဲ့နောက်ပွဲစားဈေးကွက်ပါပေါ်ပေါက်လာသလိုလိမ့်လည်ခံရသူတွေလည်းရှိတယ်လို့သိရပါတယ်လက်တလောမှာတော့ကတ်ထုတ်ပေးတာမျိုးမရှိသေးပဲယာယီစာရွက်တွေကိုထုတ်ပေးနေသလိုစာရွက်မှာပါတဲ့စကန်ဖတ်လိုက်တာနဲ့မိမိရဲ့ကိုယ်ရည်အချက်လက်တွေရှာဖွေနိုင်မှာလည်းဖြစ်ပါတယ်။နေဆက်ကိတ်တွေကနေဝင်ထွက်ခွင့်ပြုရမှာနေဆက်အဝင်အထွက်လူဦးရေစီးရင်စရာတိကျစွာရရှိနိုင်ဖို့နိုင်ငံသားစီစီရေးကတ်ပြအတူတွေနဲ့အသုံးမပြုတဲ့ကတ်တွေအသုံးပြုပြီးသွားလာတာကိုထိန်းချုပ်နိုင်ရေးအတွက် UID လက်မှတ်ပါမှာသာနေဆက်ဖြတ်ကျော်ခွင့်လက်မှတ် TBB BB တွေကိုထုတ်ပေးမှာဖြစ်တယ်လို့စစ်ကောင်စီကထုတ်ပေါ်ပြောကြားထားပါတယ်ဒီလိုမူဝါဒအပြောင်းလဲတွေကြောင့်ရွှေ့ပြောင်းအလုပ်သမားတွေအတွက်ပါနေဆက်ဖြတ်ကျော်အလုပ်လုပ်နိုင်ဖို့စိန်ခေါ်မှုတွေရှိလာပါတယ်အလုပ်သမားတွေအတွက်နေဆက်ခိတ်တွေကနေဝင်ထွက်ခွင့်ပြုဖို့ဟာနှစ်နိုင်ငံညှိနှိုင်းရမယ့်ကိစ္စရပ်တွေသာဖြစ်တယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED အဖွဲ့ရဲ့အလုပ်သမားရေးဌာနတာဝန်ခံဦးမင်ဦးကဆိုပါတယ
်တကယ်ဆိုရင်ပတ်သက်ပြီးတော့ဖြစ်တယ်ဆိုလို့ရှိရင်ဟိုဘက်ဒီဘက်မှာအများနဲ့ညှိနှိုင်းပြီးတော့သွားရမယ့်ကိစ္စပါအဲ့လိုညှိနှိုင်းမသွားဘဲနဲ့ဥပမာတစ်ဖက်ကနေပြီးတစ်ဖက်သက်တင်းကျပ်တဲ့ဟာမျိုးတွေဖြစ်တဲ့အခါကျတော့ပြောရမယ်ဆိုလို့ရှိရင်ကြားရရကုနာပြောတဲ့အလုပ်သမားတွေအတွက်ပဲနားလာပါတကယ်တကယ်ဥပဒေတစ်ခုပြဋ္ဌာန်းချက်တစ်ခုလုပ်မယ်ဟလားဒါမျိုးလုပ်မယ်ဆိုလို့ရှိရင်ဘယ်လူတွေမှသွားပြီးအကျိုးသက်ရောက်မှုဖြစ်မှာလေပေါ့နော်အဲ့လုတ်တဲ့ဥတွေဒီတရားကဘာအတွက်ရည်ရွယ်ချက်ပေါ့နော်သူ့ရဲ့ရည်ရွယ်ချက်ရှိရမှာပေါ့နော်အဲ့ပုံမူတည်ပြီးတော့အကျိုးရလက်ကောင်ကဘယ်လိုဖက်မှာဒါမျိုးတွေကြည့်မှလုံးအောင်ပေါ့ပြောရမယ်ဆိုလို့ရှိရင်ဗျာအတင်းကိုဒါလိုက်ပြီးတော့ဟိုတင်းကျပ်တဲ့စီမင်းစည်းကမ်းတွေထုတ်ပြန်ပြီးအခုလိုမျိုးဟိုဘယ်လိုကောင်းလဲကိုလိုချင်တဲ့ပုံစံကိုအတင်းဆွဲယူနေတာတော့အကျိုးရလက်ကောင်ကတော့ထွက်မှာမဟုတ်ပါဘူး
ကမ္ဘာနိုင်ငံတွေတဲ့ digital တက်တည်ကံကတုံဆွဲနိုင်မှုအနေနဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေဆောင်ရွက်နိုင်တဲ့နိုင်ငံ46နိုင်ငံ digital တက်တည်ကံကစနစ်တုံဆွဲပြီးပြည်သူဝန်ဆောင်မှုလုပ်ငန်းတွေမဆောင်ရွက်နိုင်တဲ့နိုင်ငံ119နိုင်ငံ digital တက်တည်ကံကစနစ်မဆောင်ရွက်နိုင်တဲ့နိုင်ငံ33နိုင်ငံရှိတာကိုတွေ့ရတယ်လို့စစ်ကောင်စီကပြောဆိုထားပါတယ်မြန်မာနိုင်ငံမှာလည်း digital စနစ်ကိုကူးပြောင်းပြီး e-government စနစ်ပိုအောင်မြင်စွာအကောင့်ထည့်ဖို့ဆောင်ရွက်နိုင်ဖို့ National Database စနစ်တည်ဆောက်ရေးဦးဆောင်ကော်မတီကိုဖွဲ့စည်းခဲ့တယ်လို့ဆိုပါတယ်။နိုင်ငံရေးတည်ငြိမ်နေတဲ့အနေအထားမှာစီးပွားရေးအရာဆက်ဆက်ကူးလုမှုတွေရှိနေတဲ့စနစ်တကျဖွံ့ဖြိုးတိုးတက်ဖို့နဲ့တရားမဝင်ဒုစရိုက်ကိစ္စတွေကိုတတ်နိုင်သလောက်ထိန်းချုပ်နိုင်ဖို့အတွက်စမတ်ကတ်စနစ်ကကောင်းမွန်တယ်လို့လေ့လာသူတွေကဆိုကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့စစ်ဆေးမှုလှုပ်ဆောင်ရမှာပြစ်မှုကျူးလွန်ထားသူတွေနိုင်ငံရေးလှုပ်လို့အလိုရှိသူတွေအာဏာဖီဆန်ရေးလှုပ်ရှားမှု CDM လှုပ်ထားတဲ့ဝန်ထမ်းတွေကိုစုံစမ်းစစ်ဆေးတွေ့ရှိရင်တရားဖြတ်တမ်းခွင့်မပြုဘဲဖမ်းဆီးအရေးယူမှုတွေလှုပ်ဆောင်နိုင်မှုအတွေ့ဒီလိုနှီးပညာနဲ့ချိတ်ဆက်စစ်ဆေးတဲ့စနစ်ကိုပြောင်းလဲအသုံးပြုတာဖြစ်တယ်လို့လဝကနဲ့နှီးဆက်သူတွေကဆိုကြပါတယ်နိုင်ငံရေးလေလာသုံးသပ်သူဒေါက်တာဆိုင်းကြည်စင်ဆိုကတော့ဒီလိုလှုပ်ဆောင်လိုက်တာဟာနိုင်ငံရေးအရာအကျိုးမြတ်ရှိသွားတာစစ်ကောင်စီသာဖြစ်တယ်လို့ပြောပါတယ်
။က ဒီလိုလောက်လိုက်တဲ့အချိန်ခါကျတော့အခုလက်ရှိအချိန်အနေထားမှာကျွန်တော်တို့ဒီနိုင်ငံအရာဒီဟိုအပေါ်လေရင်ကွင်းကနေထွက်ဖို့ခက်နေတာဒါမှမဟုတ်ပတ်စပို့ရဖို့ခက်နေတာအဲ့ဟာကြီးကနေပြီးတော့ကျွန်တော်တို့တခုခုရှောင်မယ်ရှောင်မယ်ပို့ဆိုးတာကိုပြည်တွင်းမှာကျွန်တော်တို့ဒီဟိုစစ်မှုထမ်းရမယ်ဆိုတဲ့ကိစ္စတွေရှိလာတယ်ပြီးတော့တခြားပါဝင်ပတ်သက်မှုတွေနဲ့ဆိုပြီးအချိန်ကြီးဖမ်းတာစီးကြတွေလုပ်နေတဲ့အချိန်မျိုးတွေမှာအလိုရှောင်ဝါရှားတဲ့ကိစ္စမျိုးတွေပို့ပြီးတော့တင်းကျပ်သွားတာဒုက္ခရောက်သွားတဲ့ဆိုတဲ့ဟာကြီးကျွန်တော်တို့တွေ့နေရတယ်ပေါ့နော်အဲ့တော့ဖက်ကလည်းကျွန်တော်တို့နေဆက်နိုင်ငံတွေကနေပြီးတော့လေဒီလိုမျိုးစပါကတ်နဲ့ဆိုင်တဲ့ကိစ္စအတိမတ်ပြုပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်တာမျိုးသူတို့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေဥပဒေတွေကိုအားအရင်းနဲ့ချိတ်ဆက်ပြီးတော့သူတို့ကျင့်ထုံနေလုံနေလောက်ဟန်နေပြုပြင်ပြောင်းလဲတာမျိုးလုပ်လာတယ်ဆိုရင်အထူးသဖြင့်ကျွန်တော်တို့ဒီနေဆက်ဒေသမှာအခြေတည်ပြီးတော့လှုပ်ရှားနေကြတယ်ဒီဒေါ်လာရေးပိုင်းဆိုင်ရာနိုင်ငံရေးပိုင်းဆိုင်ရာအစုဖွဲ့တွေပြပူပြီးတော့အခက်အခဲဖြစ်သွားစရာရှိတယ်
အခုနှစ်ဖေဖော်ဝါရီ10ရက်မှာပဲစစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ပြည်တွင်းကလူငယ်တွေဟာစစ်မှုမထမ်းလို့ဒါကြောင့်ပုံစံအသီးသီးနဲ့ပြည်ပထွက်ခွာဖို့ကြိုးစားခဲ့ကြပါတယ်ဒီလိုကြိုးစားတဲ့ပြည်သူတွေပေါ်စစ်ကောင်စီကနှက်ဆက်ဖြတ်ကျော်ခွင့်စနစ်တွေပြောင်းလဲခြင်းတုံးကတင်းကျပ်မှုတွေကိုလှုပ်ဆောင်ခဲ့ပါတယ်ပြည်သူတွေအတွက်မှာတော့ဒီလိုတင်းကျပ်မှုတွေကိုဖယ်ရှားရင်လွတ်လပ်စွာသွာလာလှုပ်ရှားခွင့်စိတ်အေးချမ်းသာစွာပညာသင်ယူခွင့်တွေကိုသာမျှော်လင့်နေကြရစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား။ Apple Podcast, Google Podcast, Spotify တို့မှာ
Just like backyard barbecues or a day at the pool, the Three Rivers Festival has always been a part of our summer fun. And the festival returns July 12th to the 20th. It kicks off with the annual Three Rivers Festival Parade. Browse art in the park with local artisans. Bring the family to Children's Fest. Stroll through Junk Food Alley. And don't forget about the festival concerts at the Hoosier Lottery stage with live music from nationally renowned acts. You can buy your concert tickets or check out a schedule of events at threeriversfestival.org. Don't miss the best summer experience in Fort Wayne, the Three Rivers Festival.